ီးခဲ့တဲ့ဘက်ကတော့မြန်မာနိုင်ငံအတွက်ပြည်ပကိုတင်ပို့တဲ့ပဲမျိုးစုံဈေးကွက်ဟာလက်ရှိအချိန်မှာကမ္ဘာဒုတိယနေရာကိုရောက်နေတယ်။ထပ်ပြီးတော့လည်းအလားအလာတွေကကောင်းနေတယ်။ဒါပေမဲ့ကုန်ကျန်းကိုဒီအတိုင်းတင်ပို့နေတာထက်ကုန်ကျော်ထုတ်လုပ်မှုကိုအလေးပေးပြီးဆောင်ရွက်ဖို့လိုတယ်။ကုန်ကျော်ထုတ်လုပ်တဲ့အပိုင်းကိုအလေးပေးဆောင်ရွက်နိုင်မှုအတွက်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ကငွေကြေးအရင်းအနှီးဖြည့်တင်ဖို့နဲ့ပုံမကောင်းမွန်တဲ့ပဲမျိုးတွေကိုစိုက်ပျိုးဖို့ဖြစ်တယ်ဆိုတဲ့အကြောင်းတွေကိုပြောခဲ့တာဖြစ်ပါတယ်။တကယ်လို့သာပိုကောင်းတဲ့ပဲမျိုးတွေကိုစိုက်မယ်ငွေအကြေးအရင်းအနှီးတွေဖြည့်ဆည်းပြီးတော့ကုန်ကျန်းထက်ကုန်ကျော်တင်ပို့မှုကိုအလေးပေးဆောင်ရွက်မယ်ဆိုရင်မြန်မာနိုင်ငံအတွက်ပြည်ပဈေးကွက်ဝေစုကလက်ရှိထက်တိတိတသာတိုးတက်လာမယ်ဆိုတဲ့အကြောင်းတွေကိုပြောခဲ့တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အဲ့ဒီလိုလိုအပ်နေတဲ့အချက်တွေကိုဖြည့်ဆည်းကြဖို့အတွက်ဖြစ်နိုင်တဲ့အချက်တွေကိုစဉ်းစားဖော်ထုတ်ကြည့်ဖို့ပဲဖြစ်ပါတယ်။ဒီနေရာမှာပုံမကောင်းမွန်တဲ့ပဲမျိုးတွေကိုစိုက်ပျိုးထုတ်လုပ်နိုင်တဲ့အပိုင်းကိုပြောပါမယ်။စိုက်ပျိုးထုတ်လုပ်တဲ့အပိုင်းကတောင်သူလယ်သမားတွေနဲ့အဓိကသက်ဆိုင်နေဆိုပေမဲ့ကိုယ်နိုင်ငံမှာရှိတဲ့လက်ရှိတဲ့ပုံမကောင်းမွန်တဲ့ပဲမျိုးတွေကိုရနိုင်ဖို့ဆိုတာကတော့တောင်သူတွေအနေနဲ့လက်လန်းမမီပါဘူး။အစိုးရဘိုင်းကပဲဖြစ်ဖြစ်ကုန်သည်တွေကပဲဖြစ်ဖြစ်ပြည်ပကနေတင်သွင်းပြီးတောင်သူတွေနဲ့ပူးပေါင်းလုပ်ကင်ရမယ့်အနေအထားဖြစ်ပါတယ်။တကယ်လို့မယ်ဆိုရင်အလွန်အမင်းခက်ခဲမဲ့ကိစ္စမဟုတ်တဲ့အတွက်အကြေတွင်းမဆွေးနေပဲဒီအပိုင်းကိုဒီလောက်နဲ့ပဲရပ်ပါမယ်။ဆက်ပြီးတော့ငွေကြေးအရင်းနှီးဖြည့်ဆည်းရမယ့်အပိုင်းကိုအလေးပေးပြီးတော့ဆွေးနွေးကြည့်ပါမယ်။စိုက်ပျိုးရေးနယ်ပယ်ထဲမှာငွေကြေးအရင်းအနှီးထပ်မံဖြည့်တင်းဖို့ကိစ္စကတော့ပဲမျိုးစုံစိုက်ပျိုးရေးကလည်းစံစဘာလိုပါပဲသဘောတရားအတူတူပါပဲပဲမျိုးစုံစိုက်ပျိုးရေးကစဘာစိုက်တာတဲ့အရင်းအနှီးအများကြီးပို့ပေမဲ့အစိုးရစီကရတဲ့စိုက်စိတ်ချင်းငွေကတော့စဘာအတွက်ရတာရဲ့တဝက်လောက်ပဲရှိပါတယ်တခြားလမ်းကြောင်းနဲ့ရှာဖို့ကြတော့လဲစဘာလိုပါပဲမြန်မာနိုင်ငံမှာဗန်စနစ်ကမဖွင့်ပြိုးတော့အဖြေကမရှိဘူးလို့ပဲဆိုရမှာဖြစ်တော့စိုက်ပျိုးရေးနယ်ပယ်အတွက်ငွေကြေးအရင်းအနှီးဖြည့်တင်းဖို့ကိုလည်းဒီနေရာမှာပဲထားလိုက်ကြပါဦးဆိုဆက်ပြီးတော့ကုန်ကျော်ထုတ်လုပ်မှုနယ်ပယ်အတွက်ငွေကြေးအရင်းအနှီးဖြည့်ဆည်းဖို့လိုအပ်နေတဲ့အကြောင်းကိုစဉ်းစားဆွေးနွေးကြည့်ကြရအောင်ပါကုန်သည်ကြီးတွေရဲ့အဆိုအရတော့မြန်မာကုန်သည်အများစုအနေနဲ့ကုန်ကျော်ထုတ်လုပ်မှုကိုမြင့်တင်ရေးလုပ်နိုင်လောက်အောင်အထိငွေကြေးအင်အားမရှိကြပါဘူးဒီတော့ဒီကဏ္ဍကိုလည်းအပေါ်ကဟာတွေလိုပဲအပြည့်မရှိတော့ဘူးလို့ဆိုလိုက်ရတော့မှာလားတွေးကြည့်ရင်တော့ကုန်ကျော်ထုတ်လုပ်မှုနယ်ပယ်ကိုမြင့်တင်ဖို့အတွက်ငွေကြေးအရင်းအနှီးဖြည့်တင်ရေးကိစ္စမျောလင့်ချက်လမ်းစာတစ်ခုကတော့ရှိနေပါတယ်။ဒါကတော့ပြည်တွင်းကမတက်နိုင်ရင်ပြည်ပရင်းနှီးမြှုပ်နှံသူတွေရဲ့အင်အားနဲ့ဖြည့်တင်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ဒီနယ်ပယ်အတွက်ပြည်ပရင်းနှီးမြှုပ်နှံသူတွေဝင်ရောက်လို့မရနိုင်တဲ့အခံတားတစ်ခုရှိနေပါသေးတယ်။ဒါကတော့မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုယာနှုန်းပြည့်ခွင့်ပြုပေမဲ့စိုက်ပျိုးရေးထက်ကုန်တွေကိုကြိတ်ကွဲထုတ်လုပ်မှုအဲ့ဒီကတဆင့်ကုန်ကျော်ထုတ်လုပ်မှုတို့အတွက်ကိုတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုခွင့်မပြုသေးပါဘူးကုန်ကျော်ဆိုတာကတော့ပဲမျိုးစုံဆိုရင်ပဲကိုအခြေခံတဲ့တန်ဖိုးမြင့်စားတောက်ကုန်တွေကိုပြောတာပါဒီအကြောင်းကိုအရင်တစ်ခါလဲအနေအချင်းလောက်ပြောခဲ့ပြီးပါပြီရင်းနှီးမြှုပ်နှံမှုကော်မရှင်ကိုမေးတော့အထက်ကိုတင်ပြထားပါတယ်ဆိုပြီးပြောတာ6လတောင်မကတော့ပေမဲ့အခုတက်တီတော့ဘာမှထူးခြားမလာသေးပါဘူးဒီတော့ဒီနေရာမှာပြောချင်တာကစိုက်ပျိုးရေးထွက်ကုန်တွေကိုကြိတ်ကွဲထုတ်လုပ်တဲ့အပိုင်းကိုသာနိုင်ငံသားရင်းနှီးမြှုပ်နှံမှုကိုခွင့်ပြုလိုက်ရင်အဲ့ဒီကနေတဆင့်ကုန်ကျော်ထုတ်လုပ်မှုကဏ္ဍကပါဆက်ဆက်ပြီးကျယ်ပြန့်လာနိုင်တယ်လို့သုံးသပ်ကြည့်နိုင်ပါတယ်။ဒါပေမဲ့တေးသေးချာချာထပ်ပြီးတော့အသေးစိတ်သုံးသပ်ကြည့်ရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုစိုက်ပျိုးရေးထက်ကုန်တွေကိုကြိတ်ခွဲတဲ့ဆက်တွေတည်ထောင်ခွင့်ကိုခွင့်ပြုလိုက်ရုံနဲ့တော့တန်ဖိုးမြင့်ကုန်ကျော်ထုတ်လုပ်တဲ့အပိုင်းကသူ့လိုအော်တိုမက်တစ်တိုးတက်လာမယ်လို့ကျင်းသေးကံမှမပြောနိုင်သေးပါဘူး။ဒီနေရာမှာအတားအဆီးဖြစ်နေတဲ့အကြောင်းကရှိနေပါသေးတယ်။အဲ့ဒါကတော့မြန်မာနိုင်ငံမှာလက်ရှိအချိန်အထိနိုင်ငံသားကုမ္ပဏီတွေကိုကုန်သွယ်ရေးလုပ်ငန်းကိုလုပ်ခွင့်မပေးသေးတဲ့အချက်ပဲဖြစ်ပါတယ်။နိုင်ငံသားကုမ္ပဏီတွေကိုကုန်သွယ်ရေးလုပ်ငန်းပေးမလုပ်သေးတာနဲ့ကုန်ကျော်ထုတ်လုပ်မှုကဏ္ဍကိုခွင့်ပြုပေမဲ့တိုးတက်လာဖို့မလွယ်ဘူးဆိုတာကဘလို့ဆက်ဆက်တလဲဆိုရင်အရန်ကိုဆက်ဆက်လွန်ပါတယ်။နိုင်ငံသားကုမ္ပဏီတွေအနေနဲ့နိုင်ငံတကာအဆင့်ဈေးကွက်ဝင်တဲ့စိုက်ပျိုးရေးထွက်အဆင့်မြင့်စားတောက်ကုန်တွေကိုထုတ်လုပ်ခွင့်ရပေမဲ့အဲ့ဒါတွေကိုကုတန်ရောင်းဝယ်ခွင့်မရရင်ပြပကိုတင်ပို့ခွင့်မရရင်သူတို့ဘာသွားလို့ရမှာလဲဒါကြောင့်ထုတ်လုပ်ခွင့်ပေးပေမဲ့ကုန်သွယ်ခွင့်ကိုပါတစ်ဆက်တည်းခွင့်မပြုလိုက်ရင်ဘေးကားဘေးဤမရဆိုတဲ့အနေအထားဖြစ်နေပါလိမ့်မယ်ဒီနေရာမှာနိုင်ငံသားကုမ္ပဏီတွေကိုကုန်သွယ်ခွင့်ပေးသင့်နေပြီဆိုတဲ့အပိုင်းကိုတော့ဒီထက်ပိုပြီးအကြေတဝင့်မပြောတော့ပါဘူးအဆုံးသက်အနေနဲ့ပြောချင်တာကတော့ကိုယ်နိုင်ငံအတွက်တကယ်အလားအလာကောင်းနေတဲ့ပဲမျိုးစုံပြပတင်ပို့တဲ့ဈေးကွက်တိုးတက်လာဖို့အတွက်လိုအပ်နေတဲ့ငွေကြေးအရင်းအနှီးဖြည့်တင်းရမယ့်ကိစ္စမှာနိုင်ငံသားကုမ္ပဏီတွေကိုထည့်သွင်းစဉ်းစားကြည့်ဖို့ကောင်းမှာကြောင်းတင်ပြလိုက်ပါရစေ။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။